COVID-19 ကပ်ဘေးရောဂါကြောင့်လူငယ်လူသားစုကွယ်မှာအခြေအကျထိခိုက်ပျက်စီးစေကြောင်းနိုင်ငံတကာလူ့သမားအဖွဲ့ကြီး ILO ကပြောပါတယ်အသက်15နှစ်နဲ့24နှစ်ကြားလူငယ်တွေရဲ့အလုတ်အကိုင်းအလားအလာဟာဆိုရင်တခြားသောအသက်အရွယ်အုပ်စုတွေနဲ့ရှင်ရင်နောက်ကျနေတယ်လို့ ILO ကထုတ်ပြန်လိုက်တဲ့2022ခုနှစ်အတွက်ကမ္ဘာတစ်လွှာအလုတ်အကိုင်းအလားအလာအစဉ်ခန်းစာမှာဖော်ပြထားပါတယ်
Following the arrival of the pandemic in 2020, the share of young people who were neither in employment
nor training. 2020ပြည်နှစ်အတွင်းကပ်ဘေးရောဂါဖြစ်လာပြီးနောက်ပိုင်းအလုတ်အကိုင်းပညာရေးဒါမှမဟုတ်လေလေ့ကျင့်သင်တန်းတွေမရှိဘဲဖြစ်နေကြတဲ့လူငယ်အရေးအတွက်ဟာဆိုရင်23.3%ခန့်လုံးတိုးလာပြီး15နှစ်တာအတွင်းအမြင့်ဆုံးဖြစ်တယ်လို့ ILO အဖွဲ့ကြီးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်မာသာနျူတန်ကပြောသွားတာပါလူငယ်တွေအတွက်ဆောင်ရွက်ပေးဖို့လိုအပ်တဲ့ကိစ္စတွေမှာချွေယွန်းအားနည်းချက်တွေရှိနေတာကို COVID-19 ကပ်ဘေးကြောင့်ထင်သာမြင်သာဖြစ်လာစေတယ်လို့လည်းသူမကပြောပါတယ်လူသားစည်းကွက်မှာအခွင့်အလမ်းအ ਨੇ ဆုံးသူတွေထဲမှာပထမဆုံးအလုရှာသူတွေကြောင်းထွက်ထားသူတွေလုပ်ငန်းအတွေ့အကြုံမရှိသေးတဲ့လောလောလတ်လတ်ပွဲရထားသူတွေလည်းပါဝင်တယ်လို့သူမကပြောပါတယ်ဒီနှစ်အတွင်းကမ္ဘာတစ်လွှာအလုတ်လက်မဲ့လူငယ်ဥယျာဉ်83ရာခိုင်နှုန်းထိရောက်မယ်လို့လည်းအခုနောက်ဆုံးထုတ်စာရင်းတွေကခန့်မှန်းထားပါတယ်။ဒီအရေအတွက်ဟာဆိုရင်2021ခုနှစ်ကထက်အနည်းငယ်တိုးတက်လာတာဖြစ်ပေမဲ့2019ခုနှစ်ကာယောဂါမတန်ခင်ကနဲ့ရှင်ရင်တော့အလုတ်မရှိတဲ့လူငယ်ရေအတွက်6တန်းပိုများနေတာဖြစ်တယ်လို့လည်း ILO ကပြောပါတယ်ရှင်။